ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့မှာတော့မဟာတကြံကာလအတွင်းရံပွဲတွေကြောင့်တည်ဆုံးတာတွေရှိသလိုတောင်ရင်မြစ်ကိုအပန်းဖြေကမ်းခြေပုံစံလုပ်ပြီးထောင်ကနန်းရှိတဲ့ထိုင်းမြန်မာလူမျိုးတွေရေကစားလာကြတာတွေလည်းရှိပါတယ်။ VOA သတင်းတော့မအေးမာကပြောပြမှာပါ
။မဟာတကြံကာလအတွင်းမှာရေပက်ကစားကြဖို့အတွက်မဲဆောက်အုံဖန်အဝေးပြေးလမ်းမကြီး46ကီလိုမီတာဆိုတဲ့နေရာမှာရေကစားမတ်တပ်တစ်ခုကိုဖို့ဖရမြို့နယ်ကျေးရွာအုပ်စုနံပါတ်9ကနေဦးဆောင်ကျင်းပပေးခဲ့တာပါ။မနေ့ကတော့အဲ့ဒီနားကဖို့ဖရမြို့နယ်ထဲမှာရှိတဲ့ထိုင်းနဲ့ကရင်တိုင်းရင်းသားရွာတွေကလူငယ်တွေဟာအဲ့ဒီမန်တပ်မှာရေကစားကြရင်ရန်ဖြစ်ခဲ့ကြပြီးစနက်တွေနဲ့ပြစ်ခတ်တာတွေဓားထုတ်တွေတုံးပြီးခိုက်ရန်ဖြစ်ပွားတာတွေကြောင့်လူငယ်နှစ်ဦးတေဆုံးခဲ့ရတယ်ဆိုပြီးထိုင်းလူမျိုးတို့ကပြောပြပါတယ်
။အကျဉ်းတွေတောက်ကြမူကြပြီးအဲ့လိုပေါ့ရန်နေဖြစ်ကြတယ်အဲ့လိုပေါ့ရန်ဖြစ်ကြတယ်အဲ့လိုပေါ့ရန်ဖြစ်ကြလာခါကြအောင်တို့ကတဏ္ဍာနဲ့အဲ့လိုဖြစ်ကြတာပေါ့ကြီးကျယ်ပဲအကြီးကျယ်တဲ့ခါကြနေအဲ့လိုတဏ္ဍာတို့ပါတော့ဖြစ်ကြလို့ဖြစ်ပြရတော့အဲ့ဒီပွဲမှာလည်းလူအများကြီးဖိသွားတယ်ပေါ့နော
်အရက်မူးနေကြတဲ့လူငယ်တွေကြားမှာစကားများပြီးနေမြေကလူငယ်တွေနဲ့လာရောက်လဲပတ်ကြသူအချင်းချင်းရန်ဖြစ်ကြရင်းနဲ့စနက်တွေနဲ့ပြစ်ဒုတ်တွေဓားရှိတွေကိုသုံးပြီးတိုက်ခိုက်ခဲ့ကြတယ်ဆိုပြီးတက်ခရိုင်ရဲတပ်ဖွဲ့ကထုတ်ပေါ်ပြောဆိုခဲ့ပါတယ်နောက်ပိုင်းမှာတော့ရဲနဲ့စစ်တပ်ရောက်လာတော့မှလူငယ်တွေဟာထွက်ပြေးသွားခဲ့ကြပြီးဒဏ်ရာရနေသူ5ဦးထဲက2ဦးဟာစနက်ဒဏ်ရာဓားဒဏ်ရာတွေနဲ့တည်ဆုံသွားခဲ့ပါတယ်ရန်ဖြစ်ကြတဲ့အုပ်စုတွေအားလုံးကိုတော့အာဏာပိုင်တွေကစုံစမ်းနေပြီးလိုက်လံဖမ်းဆီးနေပြီးဖြစ်ကြောင်းထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်။နောက်ထပ်ရေကစားတဲ့နေရာတစ်ခုကတော့ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ပေါ်မှာပါ။မြန်မာဘက်ကရွှေကုတ်ကိုဆိုတဲ့နေရာမှာထောင်ကနန်းရှိတဲ့ရေကစားကြသူတွေနဲ့စီကားနေပုံကိုတော့ရေကစားတဲ့နေရာမှာရှိနေတဲ့မြန်မာနိုင်ငံသားတဦးကအခုလိုပြောပြပါဗျ။မှာထောင
်နဲ့ချီပြီးကြည့်တယ်မှာဟိုဘက်မြန်မာဘက်ကပိုတော်များနေသေးတယ်။ရေထဲမှာလည်းများတယ်ဒီနေ့ကပုံများတယ်လို့ပဲလူကလည်းတအားကိုစီနေတယ်မြန်မာဘက်ခြံကရေကုတ်ကိုဘက်မှာဆိုရင်လူကထောင်နဲ့ဖြီးပြီးတော့မနမိုးနေနေရဒီမှာကခုံပြီးတော့ကြပြောပါပါပဲနေကြတာတိုင်းရင်းသားတွေလည်းများတယ်အခုဒီဘက်ထိုင်းဘက်ခြံမှာဆိုရင်နေမြင့်လာတော့ထိုင်းတွေကပုံများလာတယ်ပမာတိသားအလုပ်ကမာတွေကတော့တနေရာပြီးတနေရာဖလက်ပတ်ပြီးတော့ဆော့နေကြတယ်ပေါ့နော်အကုန်လုံးကတော့ပြည့်ပြည့်ပါပါပဲအဲတို့လူခွဲတာလူပြောက်တာတော့အဲဒက်ဆက်ကနေပြီးတော့တို့အခုညီလန်တောင်းပေးတယ်ဘယ်နေရာရောက်နေလဲဆိုတာပေါ့နော်တို့ချမ်းလို့ရောပမာလို့ရောကရင်လို့ရောတို့អော်ပြီးတော့အခုညီတွေလိုက်ပေးထားတာတွေ့ရတယ်မှာ
မဲဆောက်ပတ္တရာကမ်းခြေဆိုပြီးမြန်မာတွေကြားမှာတင်စားခေါ်တဲ့အဲ့ဒီနေရာမှာတော့ပြီးခဲ့တဲ့မတ်လကုန်လောက်မှာရေကစားကြရင်ကလေးငယ်နှစ်ဦးသေဆုံးမှုရှိခဲ့တယ်လို့တကြံအကျိုးနေ့ကလည်းကလေးတဦးပျောက်ဆုံးသွားတာရှိပါတယ်တကြံကာလအတွင်းရေကစားကြတဲ့အခါမှာအန္တရာယ်မရှိအောင်လို့သတိပေးချက်တွေနဲ့အတူလုံးယုံရည်တွေစောင့်ကြည့်ပေးနေတာတွေလည်းရှိတယ်ဆိုပြီးဆက်ပြောပြပါတယ
်။အန္တရာယ်ရှိတဲ့နေရာတွေတော့သူအနီလေးတွေနဲ့ခိုင်းပမာဆိုင်းမုတ်လေးတို့ဆက်ပေးထားတယ်။အဲနောက်အရေးပေါ်ကယ်ဆယ်ဖို့အတွက်ဒီပိုက်ကလေးတွေတို့ထားပေးထားတယ်။လုံးယုံရည်တွေတော့ဘေးနားမှာတို့လိုက်ရှိပေးထားတယ်။လာတဲ့လူတော်တော်များများတော့သူကလေးငယ်တွေဆိုဘောတွေနဲ့စော့ကြတယ်ပေါ့နော်။မလုံးဟိုတိတ်ပြီးတော့နှစ်တဲ့နေရာတွေပါတော့သွားတာမရှိဘူး။သူဥစ္စာသူတို့ကတော့အဲ့လိုမျိုးရေနည်းနည်းနှစ်သွားတယ်ဆိုရင်တော့သတိပေးတာရှိတယ်။ပြီးခဲ့တဲ့ဒီနောက်လောက်ကညီမလာတော့ကတော့တို့ရေကိုတို့အဟန့်အတာပေါ့နော်တောက်ခဲတွေမစီသေးတာဘူးအခုဒီနေ့လာတဲ့အချိန်ကျတော့ဒီအဟန့်အတာဒီစီးတာမြန်တာကိုနှင်းအောင်လုပ်တဲ့ပုံစံလေးတွေတို့လုပ်ပေးထားတယ
်မဲဆောက်မြို့ရင်းမှာတော့ရေကစားကြသူတွေနေပါပေမဲ့ရေတကုံလိုနေရာမျိုးတွေနဲ့တောင်ရင်းမြစ်တလျှောက်မှာတော့ရေကစားကြသူတွေနဲ့စီကားမှုတွေရှိနေတာပါတကြံကာလမှာအရက်သေးစာတောက်စားပြီးကားမောင်းတာတွေစိုက်ကဲမောင်းတာတွေကိုမလုပ်ဖို့အတွက်ထိုင်းရနာပိုင်းတွေကစစ်စေးရေးဂိတ်တွေထားပြီးစစ်ဆေးနေတာတွေတော့ရှိနေပေမဲ့တကြံပျော်ရှင်ဖို့အတွက်သွားလာကြသူတွေကိုတော့ဖမ်းဆီးတာတွေတော့တိတ်မရှိပါဘူးရှင်